လက်ရှိအချိန်ဟာအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့ကိုယ်စားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမှလက်မှတ်ရေးထိုးထားတဲ့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အချိန်ဖြစ်ပါတယ်။အထူးသဖြင့်မြန်မာတပ်မတော်ကနေရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးလုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုပြီးစွပ်စွဲထားတာပါ။ဒါကိုမြန်မာနိုင်ငံကိုယ်စားနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကနယ်သာလန်နိုင်ငံသဟိတ်ကိုသွားပြီးငါရန်ထားတဲ့ရှင်းနေတဲ့နဲ့အတူအမှုကိုရင်ဆိုင်နေရခြင်းဖြစ်ပါတယ်။တပ်မတော်ဘက်ကကျူးလွန်ခဲ့ပါတယ်ဆိုတဲ့အမှုအတွက်အစိုးရအဖွဲ့ခေါင်းဆောင်ကိုယ်တိုင်ဥဆောင်ပြီးတွားရောက်ရင်ဆိုင်နေရခြင်းတပ်မတော်ဟာဂျီနိုဆိုက်အမှုကိုမကျူးလွန်ပါဘူးဆိုပြီးခုခံခြေပနေရခြင်းပြည်တွင်းမှာတပ်မတော်စစ်ခေါင်းဆောင်တွေတပ်မတော်ကိုစားလွှတ်တော်တွေရောက်နေတဲ့ကိုယ်စားလှယ်တွေကဘာတွေပြောဆိုပြုမူနေကြသလဲ ICJ ပြည်ထနာကြောင့်တပ်မတော်ခေါင်းဆောင်တွေရဲ့အတွေးခေါ်တွေပြောင်းလဲလာကြသလားအရင်တိုင်းရှိနေသေးပဲလားဆိုတာလည်လာတင်ပြသွားပါမယ်
အခုဆိုရင်လွတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD အမတ်တွေကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တက်မတော်သားကိုယ်စားလှယ်တွေကတစ်ဖက်အပြင်းအထန်ညှင်းခုန်နေကြတဲ့အချိန်မှာ NLD ပါတီဘက်ကဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံသုံးသပ်ပြီးပြင်ဆင်ရေးလုပ်ငန်းတွေစတင်နေချိန်ပြည်ခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်း5ခုအထိတင်လာပြီးအဲ့ဒီဥပဒေမူကြမ်းတွေကိုဘယ်လိုဆက်လုပ်ကြမလဲဆိုတဲ့ကိစ္စအကြီးအကျယ်ငင်းပွားနေကြတာဖြစ်ပါတယ်။ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကဒီဥပဒေမူကြမ်းတွေကိုလွှတ်တော်ရဲတင်ဆွေးနွေးမဲခွဲဆုံးဖြတ်စသဖြင့်လှုပ်ချင်နေကြပါတယ်။ NLD ဘက်ကတော့ဒီဥပဒေမူကြမ်းတွေကိုဖွဲ့စည်းပုံတစ်ခုလုံးကိုပြင်ဆင်ဖို့လုပ်ကိုင်နေတဲ့45ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆန္ဒရှိနေကြတာပါ။ဒီကိစ္စလွှတ်တော်ရင်မဲခွဲဆုံးဖြတ်တော့ပြည်ခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေတင်တဲ့ဥပဒေမူကြမ်းတွေအားလုံး45ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆိုတဲ့အဖြစ်ထွက်ပေါ်လာပါတယ်။ဒီမှာဒီမဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကဒီမိုကရေစီအနိုင်ကျင့်တာဆိုတဲ့စကားလုံးမျိုးတွေအပါအဝင်ရှေ့ပိုင်းမြမသမိုင်းမှာဖြစ်ပျက်ခဲ့မှုတဲ့စစ်တပ်ကအာဏာသိမ်းတဲ့အဖြစ်မျိုးရောက်သွားနိုင်တယ်ဆိုတဲ့အထိတွယ်ဝိုက်ပြောဆိုတတိပေးတာရှိလာပါတယ်။ဒီဇင်ဘာ5ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြည်ခိုင်ဖြိုးပါတီဝင်ကင်းပြင်းနဲ့အမှတ်5အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်အပါအဝင်145ဦးတင်ပြထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးဥပဒေကြမ်းကော်မတီရဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်။အစီရင်ခံစာနဲ့ပတ်သက်ပြီးတက်မတော်သားကိုယ်စားလှယ်ဒုဗိုလ်မှူးကြီးမျိုးထွန်းအောင်ကလွှတ်တော်ရင်မဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုဖြစ်တဲ့အကြောင်းအဲ့ဒီလိုလုပ်မယ်ဆိုရင်အန်ဒီရရှိလာနိုင်ကြောင်းပြောဆိုခဲ့ပါတယ
်။ဒါနဲ့မကသူကပါလီမန်ဒီမိုကရေစီခေတ်ကဝန်ကြီးချုပ်ဦးနုရဲ့လှုပ်ရက်တချို့ကိုထောက်ပြပြီးဒီလိုဝန်ကြီးချုပ်ဦးနုရဲ့မစင်မကျင်လှုပ်ဆောင်မှုအကျိုးရလတ်တွေကြောင့်တိုင်းပြည်အခြေအနေတည်ငြိမ်မှုပြပြက1958ခုစက်တင်ဘာလ26ရက်နေ့တွင်တင်ပြပါစာနှင့်ဘုရုတ်ကြီးနေဝင်အားအာဏာထိန်းသိမ်းပေးနိုင်ပါယံညှိနှိုင်း၍တိုင်းပြည်အချုပ်အခြာအာဏာတည်တံ့ခိုင်မြဲစေရန်ထိန်းသိမ်းဆောင်ရွက်စေခဲ့ရမှုကိုတတိပြုနိုင်ပါယံတင်ပြအပ်ဆိုပြီးလွှတ်တော်တွင်ပြောဆိုခဲ့ပါသည်အဓိပ္ပာယ်ကတော့လွှတ်တော်တွင်ကအငင်းပွားမှုတွေကစစ်အာဏာသိမ်းပွဲအထိရောက်ကောင်းရောက်သွားနိုင်တယ်ဆိုတာကိုတွေ့ဝဲပြီးသတိပေးခြင်းတဲ့သဘောပါပဲလွှတ်တော်တွင်တပ်မတော်သားကိုယ်စားလှယ်တယောက်ဟာသူပြောဆိုမဲ့အကြောင်းအရာအချက်လက်တွေကိုသူ့သဘောနဲ့သူပြောဆို권မရှိပါဘူးတက်ဆိုင်ရာကြီးကြပ်သူအထက်အရာရှိတွေစီစစ်ပြီးနောက်မှသာတင်ပြ권ရတာမို့ဒီပြောဆိုမှုဟာတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားလို့ကောက်ချက်ချနိုင်ပါတယ
်အခုရပိုင်းအတွင်းတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမေခွန်းတွေပြောပါတယ်နိုဝင်ဘာလ29ရက်နေ့ကနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်မှပြောတဲ့သူ့မေခွန်းထဲမှာလက်ရှိရွေးကောက်ခံအစိုးရကိုတိတ်သဘောမကျတဲ့အကြောင်းတွေ့ဝိုက်ပြီးပြောဆိုတာကြားကြရပါတယ်သူကဒီမိုကရေစီခိုင်မာအားကောင်းရန်အတွက်တိုင်းပြည်တည်ငြိမ်အေးချမ်းရန်အုပ်ချုပ်သူများကောင်းရန်လူကြောင်းပါတီနိုင်ငံရေးများပါသောအုပ်ချုပ်မှုစနစ်မျိုးဖြစ်နေပါကအဆင်မပြေကြောင်းဒီမိုကရေစီတွင်ရှင်ပြိုင်ဘက်အတိုက်ခံပါတီများရှိမည်ဖြစ်ကြောင်းပါတီနိုင်ငံရေးပါသောအုပ်ချုပ်ရေးဆောင်ရွက်ပါကအုပ်ချုပ်ရေးကိုအတိုက်ခံလုပ်မှာဖြစ်ကြောင်းအာဏာရပါတီကလည်းအာဏာရရှိရေးအာဏာတည်မြဲရေးကိုစ조사မည်သာဖြစ်၍ညီတို့မြတဟဆာတာမဖြစ်နိုင်ကြောင်းထို့ကြောင့်ဒီမိုကရေစီစနစ်တွင်တည်ငြိမ်အေးချမ်းရန်ညီညွတ်မျှတတဲ့အုပ်ချုပ်ရေးဖြစ်ရန်လိုကြောင်းဆိုပြီးထည့်သွင်းပြောဆိုခဲ့ပါတယ်။အလားတူဒီဇင်ဘာလ6ရက်နေ့မှာကျင်းပတဲ့ပြည်ဦးလွင်စစ်တပ်ကသူ အပတ်စဉ်61ကျောင်းစင်းပွဲစီရေးပြအခမ်းအနားမေကွန်းမှာလည်းမိမိတို့နိုင်ငံ၏တမိုင်းကြောင်းနိုင်ငံ၏ဖြစ်တည်မှုများအရာတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမည်ဆိုသည့်စကားသည်မြည်သည့်ခေတ်အခါမဆိုအမြဲမှန်ကန်မှုရှိနေမည်ဖြစ်ကြောင်းပြောဆိုခဲ့ပြန်ပါတယ်။ဒါဟာအရင်စစ်အာဏာရှင်တွေခေတ်ကဆောင်ပုတ်တစ်ခုဖြစ်ပြီးတက်မတော်ဟာတိုင်းပြည်တပြည်ရဲ့အစိတ်ပိုင်းဖြစ်နေတယ်ဆိုတာတိုင်းပြည်တိုးတက်ချမ်းသာကြွယ်ဝပါမှရေမြင့်ကြာတင့်ဆိုသလိုတက်မတော်လည်းအင်အားရှိလာမယ်ဆိုတဲ့အတွေးအခေါ်မျိုးနဲ့ဆန့်ကျင်နေဆဲဖြစ်တာတွေ့ကြရပါတယ်
မြန်မာတပ်မတော်နဲ့နှစ်ပေါင်း60ကျော်ကြာတိုက်ခိုက်ခဲ့ပြီးမှဒိုင်းပြည်လုံးအပြစ်ရစာချုပ် NCA လက်မှတ်ထိုးခဲ့တဲ့ခင်ယူကရင်လက်နက်ကင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမှုဒူစေဖိုးကမြန်မာနိုင်ငံမှာလက်နက်ကင်ပြိပခတ်တွေကြာရှည်ဖြစ်ပွားနေခဲ့တာကိုအားလုံးနောင်တရကြပြီလို့သူယူဆကြောင်းပြောဆိုခဲ့ပါတယ်ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေကရင်ဒုက္ခသည်တွေနေထိုင်ဖို့အတွက်မြောက်ဝတီမြို့ကနေနေလွှဲပြောင်းပေးရပွဲမှာသူကအဲ့ဒီလိုပြောခဲ့တာပါတချို့နိုင်ငံရေးသမားတွေကလည်းတပ်မတော်ရဲ့လုပ်ရည်တွေကနေ10ပေါ်ပေါက်လာတဲ့ ICJ မှာတရားစွဲခံရမှုကိုဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ရင်ဆိုင်ဖြေရှင်းပေးနေတာကြောင့်အမျိုးသားညီညွတ်ရေးရေးဖြစ်ပေါ်လာနိုင်တယ်လို့အကောင်းဘက်ကမြင်သူတွေလည်းရှိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့မိခုံးတွေလွှတ်တော်တွင်တပ်မတော်သားကိုယ်စားလှယ်တွေရဲ့ပြောဆိုပြမှုပုံတွေကိုကြည့်ရင်လက်တလောဖြစ်ရတဲ့နဲ့ပတ်သက်ပြီးအတွေးခေါ်ဆိုင်ရာထူးခြားတဲ့ပြောင်းလဲမှုတစ်စုံတည်းဟာမတွေ့မမြင်ရသေးပါကြောင်းတင်ပြလိုက်ရပါတယ်။